ဒီဝင်ငန်းချဲဝင်ကြီးဝန်ကြီးထိုင်းနိုင်ငံမှာပြုလုပ်မဲ့မဲခေါင်နိုင်ငံများအစည်းအဝေးမတိုင်ခင်မြန်မာနိုင်ငံကိုဝင်ရောက်ဖို့ရှိချောင်းတရုတ်နိုင်ငံချဲရေးဌာနကသတင်းထုတ်ပါတယ်ဒီလိုလာရောက်မဲ့ကိစ္စအပေါ်မြန်မာရေးတက်ချွာလှုပ်ရှားသူတွေရဲ့အမြင်ကိုတော့ VOA သတင်းတောက်မိုက်အေးအေးမှသတင်းပေးပို့ထားပါတယ်ရှင
်တရုတ်နိုင်ငံချဲဝင်ကြီးဝန်ကြီးဟာထိုင်းနိုင်ငံမှာပြုလုပ်မဲ့မဲခေါင်နိုင်ငံများအစည်းအဝေးမတိုင်ခင်မြန်မာနိုင်ငံကိုဝင်ရောက်ဖို့ရှိချောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကဩဂုတ်လ13ရက်နေ့မှာကြေညာခဲ့တာပါမြန်မာနဲ့အင်ဒီနာချင်းထိုင်းနိုင်ငံမှာဩဂုတ်လ14ရက်နေ့ကနေ18ရက်နေ့ထိ3ရက်တာကျင်းပမဲ့နဝမအကြိမ်မြောက်မဲခေါင်လန်ချန်ပူးပေါင်းဆောင်ရွက်ရေးနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးအနေနဲ့ပူးတွဲသဘာပတိဖြစ်ဆောင်ရွက်ဖို့လာရင်းနဲ့မြန်မာနိုင်ငံကိုသွားမှာဖြစ်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးမြန်မာနိုင်ငံကိုဘာကြောင့်လာတယ်လို့ယူဆပါတယ်လဲဆိုပြီးမြမအရင်လေ့လာနေသူဥထုချစ်ကိုဆက်သွယ်မေးမြန်းတဲ့အခါမှာအခုလိုဖြေကြားပါတယ
်အဓိကတော့ဒီတရုတ်ပြည်ကအခုနိုင်ငံဝင်စားပြီးကျွန်တော်တို့လက်ရှိပေါ့ကျွန်တော်တို့ဒီဟိုမြောက်ပိုင်းမှာကျွန်တော်တို့အိတ်တိုက်ပွဲတွေဒီစစ်ရေးကိစ္စတွေနောက်တစ်ခုနေဇက်ဒေတာကျွန်တော်တို့စီးပွားရေးလုပ်ငန်းတွေနောက်တစ်ခုကဒီတရုတ်ရင်းနှီးမြှုပ်နှံမှုနောက်ပိုင်းဆုံးရှုံးထိခိုက်မှာဆိုးရိမ်တဲ့ကိစ္စတွေနောက်ပို့ပြီးတော့ကျွန်တော်တို့တွေးမိတာကအမြမာပြည်ရင်းမှာရှိတဲ့အစအမျိုးပါလာတာနာဆိုတဲ့အဖွဲ့ကြီးတော်ပေါ့မယ်အခုကတရုတ်စန့်ကျင်ရေးကိစ္စတွေကိုရှုံ့ဆော်မှုတွေလုပ်လာတွေ့တယ်ဆိုတော့အဲ့ဒီပုံမှာအခြေခံပြီးတော့သူလာတယ်လို့ကျွန်တော်အနေနဲ့ကြောချက်ပါတယ
်မြမနိုင်ငံရေးတက်ကြွလှုပ်ရှားသူဦးသက်ဆွေဝင်းကတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုပြောပြပါတယ
်ဟိုကြားခဲ့ဘူးကတော့နိုင်ငံရေးကသူတို့ဟိုဟာတရုတ်ရဲ့အကျိုးရှိတော့စစ်တကသာလေးကာကွယ်ပေးနိုင်ဦးမယ်ဆိုတဲ့အထင်မျိုးလေးရှိနေသေးပုံရတယ်ဒါဆိုတခါမှလည်းကျွန်တော်တို့ဒီကနေ့မြေပြင်လက်တွေ့အခြေအနေမှာဆိုလို့ရှိရင်လေဒီတရုတ်ရဲ့ဒီအကျိုးစီးပွားရှိနေနေရာတွေကတော်လန်ကြီးအင်အားစုရဲ့လက်ထက်မှာလည်းရှိနေကြပြီရခိုင်နယ်ပြောပြောပြည်သူလက်ရှိနေတော့ဆိုတကောင်းလိုပဲပြောပြောကျွန်တော်တို့ဒီရှမ်းမြောက်တွေပြောပြောအတားမျိုးတွေရှိနေကြတော့ဒီဟာပေါ်ဒီမှာသူတို့ရဲ့အကျိုးစီးပွားပုံမဆိုးသွားအောင်လို့ဒီစစ်ကောင်စီကိုအပြောင်းလဲလုပ်ဖို့အဲလုပ်ဖို့ကျိုးစားနေကြတယ်ဆိုတဲ့အမျိုးကြီးလည်းကျွန်တော်တို့တရင်နေကြရတယ်ဘောနော် VIP ရဲ့ကျိုးစားရဆက်ချင်းနဲ့တရင်နေကြရတယ်အဲ့တော့အဲ့ဒီကိစ္စတွေဖြစ်ဖို့လားလားရှိနိုင်တယ
်ဝင်းကြီးဝန်ကြီးရဲ့မြန်မာခရီးစဉ်အသေးစိတ်ကိုဖော်ပြထားခြင်းမရှိပေမဲ့သူ့ရဲ့ခရီးစဉ်အတွင်းထိမ့်သိမ့်ခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ကြိုးစားဖို့ရှိကြောင်းနေပြည်တော်နဲ့နှီးဆက်တဲ့အတိုင်းဝိုင်းဘက်ကလည်းတရင်နေထွက်နေကြတာပါဝင်းကြီးဝန်ကြီးဟာဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ရင်သူမျှော်မှန်းထားသလိုမြမရေးဟာအပြောင်းလဲတွေရှိနိုင်မလားလို့မေးတော့ဦးထုချစ်ကတော့အခုလိုပြောပါတယ
်။လုံခြုံရေးဆယ်စုနှစ်တစုလောက်ပါဆိုလို့ရှိရင်ဖြစ်နိုင်တယ်ပေါ့။ကျွန်တော်ဒီလက်ရှိအနေအထားကဟိုကျွန်တော်တို့ခလိုင်းကျွန်တော်ဒီနိုင်ငံရေးနဲ့တော်တော်လေးကိုအများကြီးကျွန်တော်တို့အပြောင်းလဲတွေကျွန်တော်တို့တကယ်ရှိတယ်။ဆိုတော့ကျွန်တော်ထင်တာတော့ဒီနောက်တစ်ခုကလည်းအစုဖွဲ့တွေလည်းပုံများလာတဲ့အချိန်မှာတော့ဟိုဒီအကလင်ကျူတော့တွေ့ပြီးတော့ဖြည့်ဆွေးနိုင်လိမ့်မယ်လို့တော့ကျွန်တော်အနေနဲ့တော့ဟိုမထင်ပါဘူ
းမြမနိုင်ငံရေးအပြောင်းလဲဟာ၃နှစ်အတွင်းမှာအတော်ကိုပြောင်းလဲသွားတာမို့ဒေါက်ဆန်းစုကြည်တဦးတည်းကဆုံးဖြတ်နိုင်တဲ့အခြေအနေမဟုတ်တော့ဘူးလို့လည်းဦးသက်ဆွေဝင်းကပြောပါတယ်အဲ
့တော့စုကြည်ကဒေါ်လေးမှာအဲတက်ရောက်မှုအများကြီးရှိပါဦးမယ်ဒေါက်ဆန်းစုကြည်လောက်လာတဲ့အချိန်ကြလို့ချင်းကျွန်တော်တို့ဒီဒီလောက်နေပြီခဏနားကြမယ်ဆိုရဲတော်လည်းအုပ်စုတွေလည်းရှိကောင်းရှိနေမယ်ဒါမှမဟုတ်ကျွန်တော်တို့ဒီငါတို့ကတော့ပန်းနယ်ကိုပဲဆက်ပြီးတော့ကြောက်အောင်သွားကြမယ်ဆိုရယ်တော်လည်းအုပ်စုတွေလည်းကျွန်တော်ရှိပါလိမ့်မယ်ဒါပေမဲ့ဒေါ်ဆန်းစုကြည်တယောက်သေးကတော့ဒီတော်လည်းအတွက်အပြည့်မဟုတ်တော့ဘူးဆိုတော့သိကြရတယ
်တရုတ်နိုင်ငံသားရေးဝန်ကြီးဟာစစ်ကောင်းဆောင်နဲ့တွေ့ဆုံမှာဖြစ်ပေမဲ့2021ခုနှစ်ဆေးရနာသိမ့်ပြီးကလေးကဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တော့တွေ့မှာမဟုတ်ဘူးဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းတောက်တွေကိုဖြေကြားခဲ့တာပါဒါပေမဲ့လည်းတွေ့ဆုံမဲ့အစီအစဉ်အသေးစိတ်ကိုတော့မပြောခဲ့ပါဘူးတရုတ်နိုင်ငံဘက်ကလည်းမြန်မာနိုင်ငံကိုဝင်ရောက်ဖို့ရှိကြောင်းပြောဆိုထားပေမဲ့အစီအစဉ်အသေးစိတ်ကိုတော့မပြောပါဘူးတရုတ်နိုင်ငံဟာမြန်မာရေးနဲ့ပတ်သက်လို့ဘလို့ဆက်ဖက်မှုမျိုးမဆိုသူ့နိုင်ငံသူ့အကျိုးစီးပွားကိုသာအခြေခံခဲ့တယ်လို့လည်းဦးထုချစ်ကသုံးသပ်ပါတယ်
ကျွန်တော်အနေနဲ့ကတော့ပေါ့နော်ဒီတရုတ်နိုင်ငံအနေနဲ့ကမြန်မာပြည်ကိုလာပြီးတော့သူတို့ငင်းကြင်ကြီးစားပဲတိတော့ဟိုသူတို့ဘလို့ပဲကျွန်တော်တို့အကြောင်းပြပြပေါ့နော်သူတို့ကတစ်သက်လုံးကကျွန်တော်တို့သူတို့အကျိုးစီးပွားပေါ်မှာပဲအခြေခံနဲ့ဆက်ဆံရေးပဲလုပ်ခဲ့တယ်လို့ကျွန်တော်မြင်တယ်ဒါကြောင့်မလို့ဟိုဒီတရုတ်ကကျွန်တော်တို့ဒီနိုင်ငံကြီးထဲမှာကျွန်တော်မြန်မာပြည်နိုင်ငံကြီးမှာဝင်ရောက် super power ရဲ့ဒီမှာဒီတော့ဟိုအကျိုးမရှိဘူးဒါတို့အကျိုးအတွက်ပဲသူတို့လုပ်နေတာလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
။ထိုင်းနိုင်ငံမှာကျင်းပမဲ့မဲခေါင်လန်ချန်ပူးပေါင်းဆောင်ရွက်ရေးနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာတော့လူထုညဉ့်ညမ်းမှုတွေကိုဖြေရှင်းရမှာပူးပေါင်းဆောင်ရွက်တဲ့နီလန်းတွေပါဝင်နန်နမိတ်ဖြတ်ကျော်တဲ့ရာဇဝတ်မှုများစိုက်ဘာရာဇဝတ်မှုများနဲ့အွန်လိုင်းလိမ်လည်ကိန်းကိစ္စတွေကိုလည်းထိုင်းနိုင်ငံဘက်ကဆွေးနွေးဖို့ရှိတယ်လို့လည်းသိရပါတယ်ရှင်။